အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားနျူကလ িয়ার အရေးဆိုင်ရာဆစ်မြင့်အရာရှိတွေရဲ့အလုပ်သဘောဆွေးနွေးပွဲကိုဆွီဒန်နိုင်ငံစတော့ဟ်ဟ ோம் မှာစနေနေ့ကပြန်ပြီးစခဲ့ပေမဲ့ဆွေးနွေးပွဲစတင်ပြီးခဏကြာမှာပဲပြီးဆုံးသွားတယ်လို့မြောက်ကိုရီးယားနျူကလ িয়ার ညှိနှိုင်းရေးမှူးကင်မြောင်ဂဲလ်ကပြောကြားလိုက်ပါတယ်ညှိနှိုင်းဆွေးနွေးမှုတွေဟာသူတို့မျှော်လင့်ထားတဲ့အတိုင်းဖြစ်မလာတဲ့အတွက်နောက်ဆုံးမှာရပ်ဆိုင်းလိုက်တာဖြစ်ကြောင်းကင်မြောင်ဂဲလ်ကစတော့ဟ်ဟ ோம் ကမြောက်ကိုရီးယားတိုင်ယုံအပြင်ဘက်မှာသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့နိုင်ပိုင်းအကြာမှာပဲအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Morgan Ortega ကကျညာချက်သဆောင်ထုတ်ပြန်လိုက်ပြီးမြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ကနဦးမှတ်ချက်ပေးပြောကြားမှုဟာစနေနေ့၈နာရီခွဲကြာဆွေးနွေးမှုရဲ့အဓိကအချက်မဟုတ်ကြောင်းဒီဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်ပြီးထင်ရှားမှုမရှိကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်အခုဆွေးနွေးမှုဟာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားပထမဆုံးချိန်စင်ကာပူဆွေးနွေးပွဲရဲ့ပူးတွဲသဘောတူညီချက်ပါအဓိကအချက်ကြီး၄ချက်ကိုဦးစားပေးပြီးဆွေးနွေးခဲ့တာဖြစ်ကြောင်းလည်းကျညာချက်မှာဖော်ပြထားပါတယ်။ဒီအချက်တွေထဲမှာငင်းချမ်းရေးကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার ကင်းစင်ရေးပျောက်ဆုံးနေတဲ့ကျန်အမေရိကန်တပ်သားတွေပြန်ရရေးလို့ပါဝင်ကြောင်းလည်းဖော်ပြပါတယ်။ဒါအပြင်ကိစ္စရဲ့အားလုံးကိုဆက်လက်ပြီးဆွေးနွေးဖို့အတွက်လာမယ့်သတင်းနှစ်ပတ်အတွင်းဆွီဒင်အစိုးရကကမကထလုပ်ပြီးစတော့ဟ ோம் မှာဆွေးနွေးပွဲတွေပြန်ပြီးကျင်းပပေးမယ်ဖိတ်ကြားချက်ကိုလည်းလက်ခံဖို့အမေရိကန်ပြည်ထောင်စုကအဆိုပြုခဲ့တယ်လို့ညီကုန်းချုပ်မှာဖော်ပြပါတယ်။ဒီဖိတ်ကြားချက်ကိုတော့အမေရိကန်ပြည်ထောင်စုဘက်ကလက်ခံခဲ့တယ်လို့လည်းပြောခွင့်ရ Ortega ကပြောပါတယ်။